ဒရုပေဒနိုဘယ်ဆုကိုဂျာမနီနဲ့အမေရိကန်ကပညာရှင်တွေကစုခူတော့ကြပါတယ်။ဂျာမနီနိုင်ငံ Max Planck Institute ကပညာရှင် Benjamin Listen အမေရိကန်နိုင်ငံ Princeton Tech လို့က David W.C. Macmillan တို့ပူးတွဲရရှိသွားကြတာပါ။စုငွေဒေါ်လာ 1.3 သန်းကိုခွဲဝေရရှိကြမှာဖြစ်ပါတယ်။ Organocatalysis ကိုခေါ်တဲ့ဓာတုပေဒပညာရဖြစ်ပေါ်တိုးတက်အောင်ဆောင်ရွက်နိုင်ခဲ့တာကြောင့်ခုလိုစုချိမြင့်တာဖြစ်တယ်လို့စုရွေးချယ်ရေးအဖွဲ့ကဆိုပါတယ်။ဒီပညာရဟာမော်လကျူးတွေကိုတိဆောက်ရမှာလဲကူအောင်အထောက်အကူပြုတဲ့ပညာပါ။ပညာရှင်တယောက်ဟာဓာတုဓာတ်ပြုမှုတွေကိုထိန်းချုပ်ဓမ္မမှုမြန်ဆောင်အောင်လှုပ်ဆောင်ပေးတဲ့ catalyst ကိုခေါ်တဲ့ပစ္စည်းနဲ့တတိယအမျိုးအစားဓာတ်ပြုမှုကိုတွေးရှိခဲ့တာဖြစ်ပါတယ်။သူတို့ရဲ့တွေးရှိမှုကို asymmetric organocatalysis လို့ခေါ်ပြီးသူတင်တဲ့ Nobel ethics ကိုဖွင့်ပေးနိုင်ခဲ့ပါတယ်။ Nobel ဆုရပညာရှင်တယောက်ဟာဒီ Nobel ရဲ့ဦးဆောင်ပညာရှင်တွေဖြစ်ကြပြီးသူတို့ရဲ့ကျေးဇူးကြောင့်ဒီပညာရဟာ2009ကစပြီးတဟုန်တို့တိုးတက်လာခဲ့တာဖြစ်ပါတယ်။